ဟုတ်ကဲ့ခင်ဗျာဒီနေ့ကျင်းပတယ်ဗောလေဒီရှမ်းပြည်ပူပေါင်းရေးကော်မတီရဲ့အစည်းအဝေးဗောလေဘယ်မှာကျင်းပတာဖြစ်ပါလဲခင်ဗျာဘလူတွေများတက်ရောက်ပါလဲဆရာကြီးကျွန်တော်ပြောပြပေးပါဦ
းကျွန်တော်တို့ရှမ်းစတိတ်ဂျွိုင်းအက်ရှင်ကော်မတီဗောအဲ့ဒါကလာရှူမျိုးစမ်းစာပေနေရင်းမှုခံမှာပါကျွန်တော်အဲ့ဒီမှာပါတဲ့ SSPP နော် SNLD နော်ပြီးတော့အတွင်ကြောင်းမော SSC အတွင်ကြောင်းပြည်သူ့စစ်ပြည်ကြောင်းပြည်သူ့စစ်တပ်ဖွဲ့ပါပါတယ်နော်ဒီအရက်တည်းကဒီကျွန်တော်တို့ဒီမြို့နယ်ကပိတ်သက်အချို့ပေါ့နော်လူ900လောက်တက်ပါလိမ့်မယ်
ဆိုတော့အခုကပါတီတွေအပါဝင်ပေါ့လေဒီလူတို့လူတန်းစားအဖွဲ့အစည်းတွေရောအကုန်လုံးဒီတက်ရောက်ကြတယ်ဆိုတော့လေဆိုတော့အဲ့ဒီမှာလေအခုဒီရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီဆိုတဲ့အပိုင်းမှာလေဆရာတို့ရဲ့အဓိကရည်ရွယ်ချက်ကဘာပါလဲဆရာ
ကျွန်တော်တို့ဒီနေ့လောက်တာကနှစ်20ပြည့်ပါလားမင်းကျွန်တော်ဒီပူးပေါင်းကော်မတီက1996ခုနှစ်ဇွန်လ6ရက်နေ့မှာစတင်ဖွဲ့ပြီးရပါဒီနေ့ဆိုရင်နှစ်20ပြည့်ပါပြီနေ့နဲ့တည်းအထိမှလုပ်ရပ
ါဘူးဒီတိုက်1996ခုနှစ်တုန်းကအပိုင်းမှာအဲ့တုန်းကတော့လေဒီကော်မတီနဲ့ပတ်သက်ပြီးတော့ပြဿနာနည်းနည်းလေးဖြစ်သွားတာပေါ့လေဆိုအဲ့မှာအဖမ်းဆီးတွေလည်းဖြစ်လာတယ်ပေါ့လေအဲ့ဒီမှာအဲ့ဒီကိစ္စရောဘယ်လိုဖြစ်တာပါလဲခင်ဗျအ
ဲ့ဒီကိစ္စကကျွန်တော်96မှာဖွဲ့ခဲ့တယ်ဒီရှမ်းပြည်အရေးအယာကိစ္စနဲ့ပတ်သက်လို့နိုင်ငံရေးကိစ္စကကျွန်တော်ရဲ့ဆန္ဒပြလုပ်ပါတယ်ငြိမ်းချမ်းရေးကိစ္စကတော့ SSNA ဆိုရတယ်နော် SSPP ပေါ့အခုသူတို့ဘက်ကဆောင်ရွက်ပါတယ်ဒါပေမဲ့ပြဿနာက2004ကျမှဖြစ်တာပါဒီကော်မတီကိုအကြောင်းပြလာပဲဖြစ်တယ်တကယ်ကျွန်တော်တို့ဖန်တာစီးရပါညာဆိုတာကျွန်တော်တို့2004မှာပြန်လဲကျင်းပတဲ့ညောင်းနပင်ကြီးလာကောင်တက်ရောက်ဖို့ရင်းဆန်တဲ့အတွက်ဖြစ်ပါတယ
်ဟုတ်ကဲ့ဟောဒီဒီအဖွဲ့နဲ့တော့ direct ပတ်သက်ခြင်းမရှိဘူးပေါ့အခုအဲ2000ကျင်းမှာဖြစ်သွား
တယ်မတက်ဆိုင်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ဒီဖွဲ့ကနေကျွန်တော်တို့သူကဖွဲ့ပါတယ်ဒီဖွဲ့မှာဥမာဗျာဒေါက်တာဆိုင်မောခမ်းတို့ပါတာပေါ့ကျွန်တော်တို့အဲ့လိုမျိုးဖွဲ့ကြတာဗာဖွဲ့လဲဆိုရှမ်းပြည်အတိုင်းပင်ကဖွဲ့ပေါ့
ဟုတ်ကဲ့
အဲ့ဒီတုန်းကကချင်ပြည်နယ်မှာလည်းအဲ့လိုအတိုင်းပင်ကဖွဲ့ရှိတယ်ဒီကျွန်တော်တို့ SGC အပြင်ဘက်မှာကျန်နေတဲ့ပညာရှင်တွေစိတ်ဝင်စားတဲ့လူတွေဩဇာအာဏာဟိုဩဇာရှိတဲ့လူတွေပေါ့နော်အဲ့ဒီလူတွေကိုကျွန်တော်တို့ကအကြံပေးကော်မတီဆိုပြီးဖွဲ့လိုက်တာ
ဟုတ်ကဲ့
အဲ့ဒါကိုတော့အကြောင်းပြချက်ပေါ့လေအဲ့ဒါနဲ့အကြောင်းဖွဲ့တယ်ဆိုပြီးတော့ဒါကိုဖမ်းလိုက်တာပ
ါဟုတ်ကဲ့ဆိုတော့အခုကပြီးခဲ့တဲ့ပေါ့လေဒီပြီးခဲ့တဲ့ဒီလပိုင်းရပေါ့လေပြီးခဲ့နှစ်လလောက်ကဒီမှာအစိုးရအစ်စ်ပေါ့မဖွဲ့စည်းခင်မှာလေဆရာတို့ဒီအဖွဲ့အစည်းအဝေးဆရာတို့ရန်ကုန်မှာကျင်းပတယ်ကျင်းပတဲ့အခါမှာပေါ့အစည်းအဝေးပြီးအောင်မလုပ်နိုင်မင်းနဲ့ပေါ့လေရန်ကုန်တိုင်းကနေပြီးတော့ရပ်ဖို့ဆိုပြီးတော့ပြောလာတာကိစ္စအောင်ဆိုအဲ့ဒါရောဘာကြောင့်ပါလဲခင်ဗျရန်
ကုန်မှာလုပ်တဲ့အစည်းအဝေးကတာဗီဆိုတဲ့ဒီက CSS ရှိပါ Community for Shan State Unity ပါအဲ့ဒီဟာနဲ့ပူကျဲပြမှာလေအဲ့ဒီဟာကကျွန်တော်အဲ့ဒီအခု SGC အပြင်နောက် SMTB လို့ခေါ်တဲ့ကြားပြည်ပါတီပါတယ်နောက်တစ်ခါ RCSS ဆိုအခု NT လက်မှတ်ထိုးရတဲ့အဖွဲ့ပါတယ်အဲ့ဒါကြောင့်အဲ့ဒါကိုကျွန်တော်အယူဆတော့အဲ့ဒီဒုံးကရှိတဲ့အဆိုရပိတ်ကြည့်လို့မရလို့ပိတ်မချဘူးတဲ့ကြည့်ရတာအဲ့ဒါကြောင့်အတင်းပိတ်တာပါ
အခုအစည်းအဝေးတွေလုပ်တဲ့အချိန်မှာတော့ဒါတော့ဘာမှတားဆီးတာတော့ခက်ခဲတွေရောရှိပါသေးလားခင်ဗျာဟုတ်ကဲ
့အဲ့ဒါရောမရှိတော
့ဟုတ်ကဲ့ခင်ဗျာ
လွန်ခဲ့တဲ့29 30မှာကျွန်တော်တောင်ကြီးမှာ CSSU အနေနဲ့ဟိုကျင်းပတာပါ CSSU အနေနဲ့ရှမ်းပြည်ထဲမှာရှိတဲ့နိုင်ငံရေးပါတီအားလုံးကိုဖိတ်ပြီးတော့တော့အရက်ဖက်လူဖွဲ့ပြီးတချို့ဖိတ်ပြီးတော့ကျွန်တော်မြမညီညာရေးအတွက်နီလန်းရှာခြင်းနီနော့ဖလေဝါတူလုပ်ခဲ့ပါလားဒါဘာမှနောက်ဆက်မရှိပါဘူ
း။ဟုတ်ကဲ့ကဲ့။ဆိုတော့အခုကဒီမြမငင်းငင်းအတွက်ဆရာတို့ဘက်ကလည်းနီလန်းရှာနေတဲ့အပိုင်းမှာပေါ့လေ။အခု27ပင်လုံကလည်းကျင်းပဖို့ဆိုပြီးတော့ဒီလာမယ့်လပိုင်းဇူလိုင်လလောက်မှာကျင်းပနိုင်ဖို့ကြိုးပမ်းနေကြတယ်ပေါ့လေ။ဆိုတော့ဆရာတို့ရှမ်းဖွဲ့စည်းတွေရဲ့အနေထားနဲ့ပေါ့လေ။ပါဝင်မှုကဘယ်လိုပုံစံမျိုးနဲ့ပါဝင်မှာလဲခင်ဗျာ
။တို့လို့ဆိုတော့ဒီ framework မပြီးသေးတဲ့အတွက်ဒီမှာပြန်ပြီးရေးมาဖြစ်တဲ့အတွက်ကျွန်တော်ဒီပုံစံတော့ပြောလို့မတတ်တည်ပါဘူး။ဒါပေမဲ့အတတ်နိုင်ဆုံးတော့ကျွန်တော်တို့ပဲပြည်သူ့ဘောဆောင်တဲ့ပါဝင်မှုမျိုးနဲ့တတ်နိုင်တော့တော့ကြိုးစားมาပဲ။အခုကျွန်တော်တို့လုပ်နေတဲ့ပွဲတွေစူးစီးမှုတွေဆိုတာအလုံးအလဲဒီအတွက်ကိုကြိုးပြီးပြင်ဆင်တယ်လို့ပြောလို့ရပါတယ်
။ဟုတ်ကဲ့ဆရာကြီးအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဆရာ။
ဟုတ်ကဲ့